နယူးယောက်မြို့ Queen Tech ကသူမှာစနေနေ့ကကျင်းပတဲ့မြန်မာတိုင်းရင်းသားမိသားစု 3,000 ကျော်နဲ့တွေ့ဆုံပွဲမှာဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံမှာပဋိပက္ခတွေငြိမ်းအေးဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုမယ့်အစားပြဿနာရဲ့ဇင်းမြစ်ကိုလေ့လာပြီးဘယ်လိုဖြေရှင်းရမလဲဆိုတဲ့အဖြေကိုရှာဖို့တိုက်တွန်းသွားပါတယ်။ကချင်နဲ့ရခိုင်ပြည်နယ်တွေမှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့သူ့အနေနဲ့တုံ့ပြန်ပြောဆိုရမျိုးတွေမရှိတဲ့အတွက်ဝေဖန်ပြောဆိုသံတွေကြားနေရကြောင်းနဲ့ဒါနဲ့ပတ်သက်လို့ဘာကြောင့်မပြောရသလဲဆိုတာကိုအခုလိုရှင်းပြသွားပါတယ်။
ကိုပြင်းပြင်းထန်ထန်ပြောရင်ဟိုတစ်ဖက်ကကျင်းတတ်မှာမဟုတ်ဘူးမကျင်းတတ်မှာကျမတို့မကျင်းတတ်ဟာပြောမှာမဟုတ်ဘူးဟိုဘက်ကမကျင်းတတ်မှာအဲ့တော့အချင်းချင်းပဋိပက္ခတွေကပို့ပြီးတော့ကြီးသွားမယ်အဲ့တော့ကျမတို့ကျမကနေပြီးတော့ပြင်းပြင်းထန်ထန်မပြောလို့မကျင်းတတ်ရင်မကျင်းတတ်ပါစေရတယ်ဒါပေမဲ့ဒီပဋိပက္ခတွေပို့ပြီးတော့ကြီးထားသွားမယ်ကိစ္စမျိုးတော့ကျမမလုပ်နိုင်ဘူးအခြေခံအဖြစ်ကျမကနေပြီးတော့ပြင်းပြင်းထန်ထန်ပြောရမယ်ဆိုရင်ဘာပြင်းပြင်းထန်ထန်ပြောရမလဲလူအခွင့်အရေးချိုးဖောက်မှုဆိုရင်တော့ကျမပြင်းပြင်းထန်ထန်ကောက်ွက်တယ်လို့ကျမပြောပြရတယ်။ဘယ်လူအခွင့်အရေးပဲဖြစ်ဖြစ်ဘယ်သူအခွင့်အရေးလူဘယ်သူရဲ့အခွင့်အရေးပဲဖြစ်ဖြစ်ဘယ်သူရဲ့အခြေခံလူအခွင့်အရေးပဲဖြစ်ဖြစ်အဲ့လိုချိုးဖောက်မှုတွေရောကျမပြင်းပြင်းထန်ထန်ကောက်ွက်ပါတယ
်။ဒါ့အပြင်မြန်မာနိုင်ငံဟာတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ဘာသာပေါင်းစုံကိုးကွယ်ကြသူတွေနေထိုင်တဲ့နိုင်ငံဖြစ်တာကြောင့်ဒီလိုမတူကွဲပြားခြားနားတဲ့အင်အားတွေကိုပေါင်းစည်းပြီးစည်းလုံးညီညွတ်ကြဖို့လဲပြောဆိုသွားပါတယ်။အထူးသဖြင့်တိုင်းပြည်ပြန်လည်တည်ဆောက်ရေးရေရှည်လုပ်ငန်းစဉ်တွေအတွက်တအုပ်နဲ့တအုပ်အပြန်အလှန်အကျိုးပြုဖို့လိုအပ်ကြောင်းဒေါက်တာဆန်းစုကြည်ကတိုက်တွန်းသွားပါတယ
်။တတ်နိုင်သမျှအားလုံးဆောရမယ်ဆိုတဲ့စိတ်တည်နဲ့ဆိုတာဟာရေတိုမှာတော့ကို့အတွက်ကျေနပ်မှုရရင်ရမယ်။ဒါမကောင်းတဲ့ကျေနပ်မှုမို့နော်။ကို့ရဲ့သောတာအရာကျင်းနှမှုရရင်ရမယ်ရေရှည်မှာတော့ကျမတို့ကိုယ်အတွက်လည်းမကောင်းဘူးကိုယ်ပတ်ဝန်းကျင်အတွက်လည်းမကောင်းဘူးကျမတို့နိုင်ငံအတွက်လည်းမကောင်းပါဘူးအဲဒါကြောင့်နိုင်ငံခြားမှာရောက်နေတဲ့ကျမတို့ရဲ့ပြည်သူပြည်သားများဟာကိုယ်နိုင်ငံကိုပြန်ကြည့်လိုက်တဲ့အခါကျလို့ရှင်ဘယ်လိုပို့ပြီးတော့အဆင်ပြေအောင်ဘယ်လိုပို့ပြီးတော့ယဉ်ကျေးစိတ်မှုတွေဖြစ်ပေါ်လာအောင်လုတ်ပင်းနိုင်မလဲဆိုတော့အဓိကစဉ်းစားကြပါအဘယ်လိုတုံမီရှုံမီတွေလုတ်မလဲဆိုတော့မစဉ်းစားကြပါနဲ့လို့ကျွန်တော်မြင်တာရပ
ါမယ်မြန်မာနိုင်ငံမှာဒီမိုကရေစီအတွင်ကူးပြောင်းဖို့ကြိုးပမ်းနေတဲ့ကာလတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိဆောက်ရမှာအကြောက်တရားနဲ့အမုန်းတရားတွေပယ်ဖျက်နိုင်ဖို့အရေးကြီးကြောင်းသူ့ရဲ့အမြင်ကိုပြောပြသွားပါတယ်တက်ရောက်လာတဲ့အပရိတ်သက်တွေရဲ့စာနဲ့မေးမြန်းထားတာတွေကိုလည်းဒေါက်တာဆန်းစုကြည်ကပွန့်ပွန့်လင်းလင်းဖြေဆိုသွားပါတယ်ရှင်